ဆီးရီးယားဆိုရကသူတို့ရဲ့ဓာတ်ရုပ်လက်နက်တွေကိုလက်လွတ်လိုက်ဖို့သဘောတူလိုက်တာကြောင့်ဆီးရီးယားနိုင်ငံကိုစစ်ရေးအရအရေးယူရင်ယူဖို့လွှတ်တော်မှာမဲခွဲတဲ့ကိစ္စကိုဆိုင်းထားဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကတောင်းဆိုသွားပါတယ်။အရက်သားတွေကိုဓာတ်ရုပ်လက်နက်အရင်လားကတိုက်ခိုက်ခဲ့တာအတွက်ဆီးရီးယားအစိုးရကိုပြစ်ဒဏ်ပေးရမယ်လို့သမ္မတအိုဘားမားကဆွဲဆွဲမြဲ့မြဲ့ပြောနေခဲ့တာပါ။ဒါပေမဲ့စစ်ရေးထက်တန်တမာရေးအရဖြေချဖို့အချိန်ပိုပြီးရလာတာတွေ့ရပါတယ်။ဆီးရီးယားနိုင်ငံမှာရှိတဲ့ဓာတ်ရုပ်လက်နက်တွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေဓာတ်ရုပ်လက်နက်တွေဘယ်မှာထားရှိတယ်ဆိုတာတွေကိုဖွင့်ပြောမယ်။ဒီလိုလက်နက်အသုံးမပြုရေးနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်လို့ဆီးရီးယားအစိုးရကအင်္ဂါနေ့မှာပဲပြောသွားပါတယ်။တနင်္လာနေ့ကတော့ဓာတ်ရုပ်လက်နက်တွေကိုနိုင်ငံတကာရဲ့ထိန်းချုပ်မှုအောက်ကိုအပ်ရမယ်ဓာတ်ရုပ်လက်နက်တွေကိုဖျက်ဆီးလိုက်ခွင့်ပေးရမယ်ဆိုတော့ရုရှားရဲ့အစီအစဉ်ကိုသဘောတူမယ်လို့ဆီးရီးယားကပြောသွားပါတယ်ဒီရုရှားရဲ့အစီအစဉ်ကိုသမ္မတအိုဘားမားရဲ့အစိုးရအဖွဲ့ကတည်ချစောင့်ကြည့်နေမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုဆွေးနွေးဖို့နိုင်ငံသားရေးဝန်ကြီးကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့မနေ့ပြန်ကြာတာရင်းနေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံပါပါ။အမေရိကန်သမ္မတအိုဘားမားကတော့ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းအခုချိန်နဲ့ဆိုရင်တော့နောက်ထပ်2နာရီလောက်မှာပဲအမေရိကန်ပြည်သူတွေကိုမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်။